မြန်မာနိုင်ငံမှာလက်နက်ကင်ပဋိပက္ခတွေကိုဖြည့်ရှင်ပြီးငြိမ်းချမ်းရေးပေါ်ဆောင်လို့တဲ့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးခြင်းနဲ့လို့မြန်မာအစိုးရကတရားဝင်ကန့်လှန့်တာကိုမြန်မာအစိုးရပိုင်းသတင်းတွေမှာဒီကနေ့ညပဲကြေညာသွားပါတယ်။တိုင်းရင်းသားတွေဘက်ကတော့တဖွဲ့ချင်းစီကိုတွေ့မဲ့အစားတိုင်းရင်းသားပြဿနာတွေကိုအားလုံးစုစည်းဖြည့်ရှင်ပေးဖို့ကသာလိုလားနေတာပါ။ဒီအကြောင်းကိုတော့ကိုသားညုံဦးကအပြည့်အစုံတင်ပြမှာပါရှင်။
မတူကွဲပြားတာတွေကိုဘေးဖယ်ပြီးတော့ခြေခံတူညီမှုတွေကိုရှာသွားမယ်ဆိုပြီးတော့သမ္မတဦးသိန်းစင်ရဲ့ဒီပြန်လည်တင့်မြတ်ရေးမေကွန်ပြောဆိုပြီးတည့်ရမှာပဲအခုလိုဒီအစိုးရသတင်းဌာနတွေကနေပြီးတော့တိုင်းဒေသလက်နက်ကင်တွေကိုငြင်းငြင်းရေးကန့်လန့်ချက်တရားဝင်ထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီကန့်လန့်ချက်ကိုတော့ပြည်တော်စုဆွေးနွေးဖွဲ့ရဲ့အတွင်းမှုဦးတင်မျိုးချီကလက်မှတ်ထိုးထားပါတယ်ငြင်းငြင်းရယူလိုတဲ့တိုင်းဒေသလက်နက်ကင်အဖွဲ့အစည်းတွေအနေနဲ့တဖွဲ့ချင်းလိုက်ပထမဆုံးအစ်စ်အနေနဲ့ဒီဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးအစိုးရအဖွဲ့နဲ့ဆက်သွယ်ဆောင်ရွက်ဖို့ကြေညာပါတယ်ဒီကတဆင်မှဒီအစိုးရဘက်ကနေပြီးတော့ဆွေးနွေးမဲ့ကုသလေအဖွဲ့ကိုဖွဲ့စည်းပြီးတော့တိုင်းသားအဖွဲ့တွေနဲ့ညီညာရေးလုပ်ငန်းစဉ်တွေကိုစတင်ဆောင်ရွက်မယ်ဆိုပြီးတော့ထုတ်ပြန်ပါတယ်။ရခိုင်တိုင်းသားများတုတ်တဲ့ပါတီရဲ့ဥက္ကဋ္ဌလည်းဖြစ်အမျိုးသားလွှတ်တော်ကုသလေလည်းဖြစ်တဲ့ဦးဝေးမောင်ကတော့ဒီတိုင်းသားအရေးကိုအဓိကဆုံးဖြတ်နိုင်သူတွေပါဝင်ကြပြီးတော့တပီလုံးအတိုင်းတာဆောင်တဲ့ဆွေးနွေးမှုမျိုးကနေပြီးတော့ဖြည့်ရှင်းသင့်တယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုပြောပါတယ
်။ဒီဥစ္စာကဟိုသမရကြီးရဲ့မိကွန်းပေါ်မှာနော်ဒါဟိုထပ်ဆင့်ပြီးညွှန်ကြားရလို့ပဲထင်တယ်ကျွန်တော်တို့ကတော့ဒီနေရာဒေသအကုန်လုံးပါဝင်တဲ့တိုင်းရင်းသားအားလုံးတပြေးညီဆွေးနွေးပွဲလေးတစ်ခုလုပ်ပေးနိုင်လို့ပိုကောင်းတာပေါ့အဲတော့တိုင်းရင်းသားဒေသတစ်ခုချင်းကတော့လိုလားမှုတူချင်းမှတူမယ်လေဒါပေမဲ့လို့အဲကျွန်တော်ထင်တယ်ဥတီချက်များဟိုတိုင်းရင်းသားလက်နက်ကိုင်စတင်ပိုပေါက်လာကလေးကလေဥတီချက်များတူကောင်းတူနိုင်ခဲ့အဲဒီတော့ဒီပြဿနာကြီးကိုဖြေရှင်းဖို့အတွက်နော်ဒါကျွန်တော်အမြင်ပြောကြတာပါဆုံးဖြတ်ချက်ပေးနိုင်တဲ့ပုဂ္ဂိုလ်ကနော်ပါဝင်မှပဲသို့မဟုတ်ဆုံးဖြတ်ချက်ပေးနိုင်တဲ့အဖွဲ့တစ်ခုကနော်ဥဆောင်နိုင်မှပဲကျွန်တော်ထင်တယ်ဒီဥစ္စာဟိုရှေ့ကိုတဆင့်နှမ်းနိုင်မယ်ထင်တယ်အဲ့တော့တိုင်းရင်းသားဒေသတစ်ခုပိဿာကိုဆွေးနွေးတဲ့အခါမှာတိုင်းရင်းသားအကုန်လုံးပါဝင်တဲ့ mission လို့ခေါ်မျိုးပေါ့ဗျာဆိုတော့ကဥမာမွန်နဲ့ပတ်သက်တဲ့ဥစ္စာကိုရှမ်းလည်းပါမယ်ကရင်လည်းပါမယ်ကချင်လည်းပါမယ်တိုင်းရင်းသားတွေလည်းနော်ကိုးစားနိုင်တဲ့ပုဂ္ဂိုလ်ပါမယ်အဲ့လိုမျိုးတွေနဲ့ဆွေးနွေးကြမယ်ဆိုရင်တော့ချင်းเนาะဒါဟိုတိုင်းရင်းသားတစ်ခုလေးအရှုံမဟုတ်တော့ဘူးလေတိုင်းရင်းသားအကုန်လုံးနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုရဲ့ဟိုယူဆချက်လေးဖြစ်တော့မှာပေါ့အခြေတည်ဝင်လေးပို့ရှိမယ်လို့ထင်လို့ပါ
တိုင်းသားလက်နက်ကိုင်တွေကတော့တဖွဲ့ချင်းအစိုးရနဲ့ဆွေးနွေးတာတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေစုထားတဲ့မဟာမိတ်အဖွဲ့ကိုကူစားပြုပြီးတော့ဗဟုအစိုးရနဲ့တည်းရဲ့ဆွေးနွေးလိုကြပါတယ်ဒါအပြင်တိုင်းသားပြဿနာတွေကိုဖြေရှင်းတဲ့အခါမှာတနင်္ဂနွေလုံးပြဿနာကိုပါစုပြီးတော့ဒီမိုကရေစီအင်အားစုတွေတိုင်းသားအင်အားစုတွေနဲ့အစိုးရကြားသုံးပွင့်ဆိုင်သဘောဆွေးနွေးလို့ရဲဆိုပြီးတော့ပြောကြပါရယ် KNU ကင်မျိုးသားစီယုံပြောခွင့်ရသူဘုံမှုစောလငွေကတော့ဆွေးနွေးပွဲအတွက်ကန့်သတ်မှုတွေရှိလာရင်လက်ခံမှာမဟုတ်ဘူးဆိုပြီးတော့ပြောပါရယ်ကျွန
်တော်တို့ဘက်ကတော့ဒီလိုမျိုးပေါ့လေဟိုအစီပိုက်ပြီးစီပိုင်းကိုယ်ဆွေးနွေးရမယ်ကျွန်တော်မလုပ်ပါဘူးကျွန်တော်တို့ဥပမာဆိုကျွန်တော်တို့ပြောချင်ရင် UNFC တို့ပါလေကျွန်တော်စီပေါ်နာတာဆက်ရှိရယ်ကျွန်တော်လည်းဖက်လိုက်ပြီးကျွန်တော်ဆွေးနွေးမယ်နောက်ပြီးဆွေးနွေးတဲ့အခါမှာကျွန်တော်တို့ဘယ်လိုဘူးဆွေးရအောင်ပဲကျွန်တော်တို့နဲ့ပဲကျွန်တော်တိုက်ဆွေးနွေးမယ်ဒီနေ့နေရာမှာလည်းကျွန်တော်တို့ပြောတယ်မြန်မာရှိပေါ်ဒီပုံစီမံဥပဒေရဲ့ပြည်ညာမျိုးစဉ်းစားပြီးမှဆိုတဲ့ပါလေကျွန်တော်တို့အဲ့ဒါကိုကျွန်တော်နားမလည်ပါဘူးကျွန်တော်တို့ကတော့အဲ့ဒါကိုလည်းကျွန်တော်တို့ချုပ်ထားတဲ့ဟာဖြစ်ပြီးကျွန်တော်နားလည်ပြီးကျွန်တော်အကျိုးကြီးပေါ်နေတဲ့ပတ်သက်ကျွန်တော်ဆန္ဒနဲ့ပတ်သက်ဖြစ်လာတဲ့ပေါ်ဒီပုံဖြစ်တဲ့ကြောင့်အဲ့ဒါနဲ့ပတ်သက်ပြီးတော့တို့အဲ့လိုမျိုးချုပ်နှောင်ထားနေတဲ့ဒီလိုကာလမှုမျိုးကျွန်တော်အနေနဲ့လက်ခံမှာမဟုတ်ပါဘူး
KNU အပါအဝင်မြန်မာတိုင်းဒေသလက်နက်ကိုင်အများစုဟာဒီတိုင်းဒေသလူမျိုးများ Federal Council ဆိုတာကိုဖွဲ့ပြီးတော့အဲ့ဒီကောင်စီနဲ့မြန်မာအစိုးရကြားတရိပ်ဆွေးနွေးပြီးတော့ညီငယ်စကားပြောဆိုလိုတယ်ဆိုပြီး KAI ဘက်ကနေပြီးတော့ကန့်လန့်ထားပါတယ်ဒီကောင်စီဟာ UWSC ဝပီသွေးစည်းကလွဲပြီးတော့ကြံတိုင်းဒေသလက်နက်ကိုင်တွေနဲ့စူးစီးထားတာဖြစ်ပါတယ်မြန်မာအစိုးရကန့်လန့်ချက်မှာတော့တဖွဲ့ချင်းအနေနဲ့ဆိုင်းယားပြည်နယ်အစိုးရကိုဆက်သွယ်ပါလို့ပြောထားတော့ဒီတိုင်းဒေသလက်နက်ကိုင်တွေရဲ့လူလာချက်နဲ့တော့အနည်းငယ်ကွာဟနေတယ်လို့ပြောရမှာပါခင်ဗျာ